ကင်ညာနိုင်ငံမှာ2014ခုနှစ်ကတရုတ်နဲ့ contract စာချုပ်ချုပ်ပြီးတော့ standard gauge ယထာလန်တိဆောက်လိုက်တာဟာကင်ညာနိုင်ငံရဲ့မဟာဗျူဟာကျပိုင်ဆိုင်မှုတွေအနေရဲ့တွင်းထဲကိုရောက်အောင်ကင်ညာထိပ်တန်းရာရှိတွေကတွန်းပို့သလိုဖြစ်နေတယ်လို့နာမည်ကြီးကင်ညာသတင်းမှာသတင်းစာထဲမှာဖော်ပြပါတယ်ဒီလိုမျိုးတရုတ်ရဲ့ကမ္ဘာလမ်းစီမံကိန်းနဲ့ရင်းနှီးမြှုပ်နှံမှုလုပ်နေကြတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံကရခိုင်ပြည်နယ်ကြောက်ဖြူကနေတရုတ်တောင်ပိုင်းယူနန်ထိပေါက်တဲ့ရေနံပိုက်လိုင်းအပဝင်တခြားရင်းနှီးမြှုပ်နှံတဲ့စီမံကိန်းတွေလည်းအများပြားရှိနေတာပါကင်ညာကတရုတ်ချင်းဝင်နဲ့တိစောက်တဲ့ရထားလိုင်းရဲ့အခြေအနေကို VOA သတင်းတော့ဆယ်မန်ဆိုလိုမွန်တင်ပြထားပါတယ်ဒီကြောင်းတော်ခင်မျိုးသက်ပြောပြပါလိမ့်မယ်
တာယာလှတဲ့ကင်ညာအမျိုးသားဥယျာဉ်တွေကိုဖျက်ပြီးဆောက်လုပ်ထားတဲ့ standard gauge ရထားလမ်းဟာကင်ညာမှာလွတ်လပ်ရပြီးနောက်ပိုင်းအကြီးဆုံးအခြေခံအဆောက်အအုံစီမံကိန်းတစ်ခုဖြစ်တဲ့အတွက်တိုးတက်မှုကိုပြတဲ့လက္ခဏာတစ်ခုလို့မြင်ကြပါတယ်။ဒီရထားလမ်းဟာကင်ညာရေရှည်ဖွံ့ဖြိုးရေးအတွက်ထောက်ကူရတယ်လို့ The Next Factory of the World ဆောက်ကိုရေးသားသူ Irene Sun ကပြောပါတယ်။
The standard gauge railway is a real game changer.
And now standard gauge yathalan ha tike apyang le ko phit si da ba. Akhu di yathalan shi ni de atwet tapak ka ni naw tacha tapak ko 9 nai twin ma be yauk twa nai ma bi.
Di yathalan ha Kenya ye myu ji 2 myu phit de Nairobi ne Mombasa ko set pe tha da phit bi. Di yathalan ma shi kin tong ga lan rue ha tait so bi 10 nai 15 nai ja aw twa da ba.
That is completely game changing for people's movement
but ဒါဟာလူတွေရဲ့သွားလာရေးအတွက်လုံးဝအပြောင်းလဲကြီးဖြစ်တယ်လို့ဒီထက်ပိုတာကကုန်စည်ကူးသန်းရေးအတွက်ပိုအရေးပါမယ်လို့ထင်ပါတယ်
။ဒါပေမဲ့ကင်ညာက Daily Nation လွတ်လပ်တဲ့သတင်းစာကြီးကတော့ဒီစီမံကိန်းမှာဖုံးကွယ်ထားတဲ့ဇယိတ်တွေရှိနိုင်ကြောင်းနဲ့ရထားလမ်းဆောက်ဖို့အတွက်တရုတ်စီက American Dollar ဘီလီယံပေါင်းများစွာချီးယူတာဟာကင်ညာရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့တန်ရန်စာတတွေအတွက်အန္တရာယ်ရှိနိုင်တယ်လို့ထောက်ပြပါတယ်။ကင်ညာအစိုးရနဲ့တရုတ်သွင်းကုန်ထုတ်ကုန်ဘဏ်တို့ကြား2014တုန်းကချုပ်ဆိုတဲ့စာချုပ်ထက်ကအချက်လက်တွေဟာဇန်နဝါရီအစောပိုင်းမှာထွက်ပေါ်လာခဲ့တာဖြစ်ပြီးတရုတ်ရဲ့ဒီစီမံကိန်းဆိုင်ရာသဘောတူညီချက်တွေနဲ့ဘယ်လိုပုံစံချင်းဝေချထားတယ်ဆိုတာတွေဟာတကယ့်ထိတ်တန့်လျှော့ဖြစ်နေပါတယ်။ The Nation သတင်းကတော့စာချုပ်မေးသူကိုသူတို့ရခဲ့ပြီးအဲ့ဒီထက်မှတကယ်လို့ချင်းဝေပြန်မဆက်နိုင်ရင်ကင်ညာရဲ့ပိုင်ဆိုင်မှုတွေနဲ့ပြန်ဆက်ရမယ်ဆိုတဲ့အချက်တွေစိုးရိမ်ကြောင်းပြောပါတယ်။ငွေချေသူကញ្ញာဒါမှမဟုတ်ကញ្ញာရဲ့ဘဲပိုင်ဆိုင်မှုမဆိုအချုပ်ချာအာဏာပိုင်ဆိုင်မှုဖြစ်တဲ့ဆိုပြီးခြံထားဝင်မရှိဘူးဆိုတော့စာပိတ်ပါနေတယ်လို့ပြောပါတယ်။စာချုပ်ထဲမှာယထာလန်တိချမှုနဲ့ယထာပြည့်စွင့်မှုမှာတရုတ်ကုန်ပစ္စည်းနည်းပညာနဲ့ဝန်ဆောင်မှုကိုသုံးရမယ်လို့အတိအကျညွှန်းဆိုထားတယ်လို့တရုတ်အစိုးရရဲ့တည်ဝင်ခွင့်ပြုစာမှာပါပဲစာချုပ်ထဲကအချက်လက်တွေကိုကញ្ញာအစိုးရကထုတ်ပြောခွင့်မရှိကြောင်းလည်းတားမြစ်ထားပါတယ်။ဒါအပြင်တရုတ်ဟာကြွေးပြောင်လုပ်တဲ့နည်းကိုသုံးနေတယ်လို့ဝေဖန်မှုတွေအတွက်ခိုင်မာတဲ့အချက်လက်တချို့ကိုလည်းကောက်နှုတ်ဖော်ပြထားပြီးတကယ်လို့တရုတ်ချင်းွေပြန်မဆက်နိုင်ရင်ငွေချီးယူတဲ့နိုင်ငံတွေကသူတို့ရဲ့မြေတွင်းထွက်ဒါမှမဟုတ်မဟာဗျူဟာကျပိုင်ဆိုင်မှုတွေသူ့ကိုလွှဲပြောင်းပေးဖို့အတင်းလှုပ်ခိုင်းတဲ့ပုံစံဖြစ်တယ်လို့ဆိုပါတယ်။အခုလိုဖော်ပြပေးမယ်စာချုပ်ကိုဘယ်လိုပုံစံနဲ့ရတယ်ဒီစာချုပ်ကတကယ်အစ်စ်ဟုတ်မဟုတ်ဘယ်လောက်ခိုင်းလုံးနဲ့ဆိုတာကိုတော့ The Nation ကမပြောပါဘူး။ဒါပေမဲ့ဒီစာချုပ်ထဲကပုံစံဟာ VOA ကဆန်းစစ်ခဲ့တဲ့တရုတ်ရဲ့ဒေါ်လာ trillion နဲ့ချီရင်းနှီးမြှုပ်နှံမဲ့ကမ္ဘာလမ်းစီမံကိန်းနဲ့ဆက်နွယ်နေတဲ့ဆိုင်ဘီးရီးယား၊ကာဂျစ်စတန်နဲ့ဂူအာနာနိုင်ငံတွေကစီမံကိန်းတွေနဲ့ဆင်တူနေတာပါ။ကင်ညာနဲ့ချုပ်ဆိုတဲ့စာချုပ်ပါအချက်တွေဟာအာဖရိကတလွန်းနဲ့တခြားနေရာတွေမှာပါတရုတ်ချင်းွေချတဲ့ပုံစံကိုထင်ရှားစေပါတယ်။ကင်ညာ SGR ရထားလမ်းစီမံကိန်း2019မှာစတင်ခြင်းကစပြီးကင်ညာနဲ့တရုတ်အရာရှိတွေအဂတိလိုက်စားမှုခွဲခြားဆက်ဆံမှုနဲ့ညံ့ဖျင်းတဲ့စီမံခန့်ခွဲမှုတွေကြောင့်ရာဇဝတ်ကြောင်းအရာတရားဆွဲဆိုမှုတွေနဲ့ရင်ဆိုင်ခဲ့ရတာပါ။ကင်ညာသမရဥဟူရုကင်ညာတာကတော့တရုတ်စီကငွေချီတာဟာသူ့နိုင်ငံအတွက်မထိခိုက်ဘူးလို့ဆိုပါတယ
် My friends we are ahead of our payment schedule
မေဆွေတို့ကျွန်တော်တို့ငွေပြန်ဆက်တာဟာသူ့အချိန်ထက်ဘယ်တော့မှနောက်မကျသလိုဘာချီနှောင်မှုမှလည်းမရှိပါဘူးကင်ညာနိုင်ငံတိုးတက်မှုရှိဖို့လိုတယ်ဆိုတာနားလည်မှုရှိသူနဲ့လက်တွဲလုပ်နေပါတယ်ဒီထဲမှာတရုတ်လည်းပါပါတယ်တရုတ်ဟာကင်ညာတိုးတက်မှုအတွက်ခိုင်ခိုင်မာမာထောက်ခံသူပါ
ကင်ညာတိုးတက်ဖို့အတွက်တရုတ်စီကငွေဆက်ပြီးချိနေမယ်လို့လည်းကင်ညာသမ္မတကပြောပါတယ်